ရှူဝါယောင်တော်လိုင်းရဲ့ရှင်းနှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာအချက်၆ချက်ပါကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာဖြစ်ပါတယ်။ထုတ်ပြန်ချက်မှာပါတဲ့အချက်တွေကိုရှူဝါယောင်လှုပ်ရှားမှုတုန်းကနာမည်ကြီးခဲ့တဲ့ရန်ကုန်မြို့တောင်းကလာပါမြို့နယ်ကငွေကြရန်ဆရာတော်ဦးအက္ခကအခုလိုမိတ်ကြားခဲ့တာဖြစ်ပါတယ
်။နာငရေးအကျဉ်းသားအကျဉ်းသူများလေယာဉ်မြေကိစ္စအလုသမားကိစ္စအစရှိသောကိစ္စရပ်များဆောင်ရွက်ရာတွင်ဖန်စီချုံနောင်ထောင်ကျနေသူများအားအမြန်ဆုံးလုပေးရန်မဲစင်းတွင်အမည်ပါဝင်သောမဲဆန္ဒရှင်များသည်စစ်ဆိုးရကိုလိုရှိပါကစစ်သားပါတီကိုမဲထက်၍အယက်သားပါတီအဆိုးရကိုလိုရှိပါကအယက်သားပါတီကိုမဲထက်ရန်2015ခုနှစ်နိုဝင်ဘာလရွေးကောက်ပွဲကြီးကိုတရားမျှတလွတ်လပ်စွာဖြင့်အောင်မြင်စွာကျင်းပနိုင်ရန်အတွက်ငြင်းချမ်းစွာဆောင်ရွက်ပေးရန်တိုင်းသားလက်နက်ကိုင်တပ်မတော်များနှင့်အဆိုးရတပ်မတော်တို့အကြားစစ်ပွဲအလုံးကျဆိုင်စီမီဖြစ်ကြောင်းသဘောထားကြေညာချက်ထုတ်ပြန်လိုက်ပြီ
း2009ခုနှစ်ကဓာတ်ဆီဈေးနဲ့ကုန်ဈေးနှုန်းတွေမြင့်တက်ခဲ့တာကြောင့်တန်ကားတော်တွေကစစ်အစိုးရကိုစန့်ကျင်သပိတ်မှောက်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအချိန်ကငွေကြရန်ကြောင်းတိုက်ဟာချိတ်ပိတ်ခံခဲ့ရတဲ့ကြောင်းတိုက်လည်းဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာတန်ကားတော်တွေလည်းထောင်ကျခဲ့သလို88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စီကခေါင်းဆောင်တွေလည်းနောက်ပိုင်းမှာတဖြည်းဖြည်းဖမ်းဆီးခံလိုက်ရပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်ခံလိုက်ရတာဖြစ်ပါတယ်။ဒီကနေ့အခမ်းအနားမှာအဲ့ဒီအချိန်ကခစ်စနစ်ပြောင်းလဲရေးအတွက်ဥဆောင်ပါဝင်ခဲ့တဲ့ကိုမင်းကိုနိုင်ကိုကိုကြီးကိုဂျင်မီစတဲ့ចောင်းသားခေါင်းဆောင်ဟောင်းတွေလည်းတက်ရောက်ခဲ့ပါတယ်။88မျိုးဆက်ငင်းငင်းရင်းနဲ့ပွင့်လင်းလူအဖွဲ့စီဟာတန်ဃာတော်တွေနဲ့တသားတဲ့အတူရှိသွားမှာဖြစ်တယ်လို့ကိုမင်းကိုနိုင်ကပြောပါတယ်
။အမတန်ကြက်တီရည်တဲ့သမိုင်းကိုအရှင်ဖျားတို့ကိုတိုင်ထိမ့်သိမ့်ထားတဲ့ပုံမှာတပည့်တော်များဂုံယူလျက်ရှိကြောင်းမှာတန်းကြီးရဲ့အနာဂတ်အတွက်အရှင်ဖျားတို့စွမ်းနှမြတရားမျှတမှုဘက်ကနေပြီးတော့ရပ်တည်သွားမယ်ဆိုတာကိုလည်းယုံကြည်ပါတယ်အရေးကြီးတဲ့သမိုင်းကြောင်းအခွင့်အပြောင်းတိုင်းမှာအရှင်ဖျားတို့ဟာတပည့်တော်တို့နဲ့အတူရှိနေမယ်လို့လည်းယုံကြည်ပါတယ်ဘယ်သို့သောချင်းချောက်မှုမျိုးကြုံပါသည်တပည့်တော်တို့ဟာလည်းအရှင်ဖျားတို့အနာကိုအဲ့ဒီလိုခါမျိုးမှာပို့တိုးပြီးတော့စီကပ်ပါမယ်လို့ကတိပေးခဲ့ပါတယ်ဗျာ
တကဘာလုံးကတိခဲ့တဲ့ရွှေဝါရောင်တန်ကအရေးခင်ဟာ2009ခုနှစ်စက်တင်ဘာလ5ရက်နေ့ကပခုတ်ကူမြို့ကစခဲ့တာဖြစ်ပါတယ်တောင်းဆိုချက်ကကုံစင်းနှုံးကြာစင်ရီဖြစ်ပါတယ်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လောင်းကဗျာဆရာဘလော့ဂါကိုနေဖုံးလက်ကအဲ့ဒီအချိန်ကသူရေးခဲ့တဲ့ကဗျာတပုတ်ကိုအခုလိုရွတ်ခဲ့ပါတယ
်နားမောင်မှာစီးတဲ့အရာဝင်ကျွန်တော်မငုံဘူးနေအခန်းတကားတွေကိုအလုံးပိတ်မီးခွင်တွေအကုန်မှိတ်ပြီးတိတ်တဆိတ်အိတ်ခဲရတဲ့ညတွေမှာငါဘာတွေမှားခဲ့လဲဆိုတဲ့မေးခွန်းတစ်ခုနဲ့တပ်ပြင်းတွေကိုမှုတ်ထုတ်နေခဲ့ရတယ်တိုင်းနိုင်ငံတရားဘရဘောနဲ့ပြန်လည်တော်မူခဲ့ကြစားတဲ့တန်ဃာတော်ဆွေရဲ့ဝိညာဉ်တွေကျွန်တော်ကိုစကားလာပြောကြတယ်။ရှင်ရဏရှိသောအနန္တသတ္တဝါအနန္တသတ္တဝါတို့ဧယံခတိငိမ့်ကြပါစေ။သောတာခတိငိမ့်ကြပါစေ။စေယခတိငိမ့်ကြပါစေ။နှလုံးသိဝံဧဇံကြပါစေ
။စစ်ဆိုရလက်ထက်မှာမြန်မာနိုင်ငံဟာကုန်စည်နှုံးတွေတရရိပ်တက်ပြီးဒက်စီဈေးနှုန်းတွေပါတက်လာတာကြောင့်ကုန်ဈေးနှုန်းကျစရေးပိုစတာများကိုကင်ဆောင်ကမြေတားတုတ်ရွတ်ဖက်လမ်းလျှောက်ဆန္ဒပြခဲ့တဲ့တန်ဃာတော်တွေကိုစစ်တပ်ကပြစ်ခတ်ရိုက်နှက်ခဲ့ရာကစလို့စက်တင်ဘာ18ရက်နေ့ကစတင်ပြီးတန်ဃာတော်တွေပတ်တာနေကုစနကန်ဆောင်ကမဝါဖက်ပြီးတပိတ်မှောက်ခွဲကြတာဖြစ်ပါတယ်ခင်ဗျာ